လာရှိုမြို့မှာစူပူကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့လို့မေလ28ရက်နေ့ကဒေတာရင်းရေးပေါ်အခြေအနေပုံမှန်144ထုတ်ပြန်ထားခဲ့ရကထိမှတ်ထားတဲ့အချိန်ထက်ဒီအနေငယ်ဖြေလျှော့ပေးမှုကိုဒီကနေ့လုပ်ခဲ့တယ်လို့သက်ဆိုင်ရာအစိုးရတာဝန်ရှိသူတွေကပြောပါတယ်ပရိပက္ခတွေဖြစ်ခဲ့တဲ့အတွက်နေရက်နဲ့အိုးအိမ်ဆွန့်ခွာလာသူအရေအတွက်ဟာလေ1400ကျော်ရှိနေပြီဖြစ်တဲ့အတွက်ဒီနေ့ပဲလာရှိုမြို့ကအာကစားကွင်းကြီးထဲမှာလူ300ကျော်အတွက်နေရာချထားပြီးတယ်လို့လည်းလာရှိုမြို့နယ်ပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးယူပြောခွင့်ရသူကပြောဆိုပါတယ်ဒီသတင်းပြေဆုံးကိုတော့ဆက်သွယ်မေးမြန်းထားတဲ့ရန်ကုန်ခြေစိုက် VOA သတင်းတောက်ကိုအောင်ရင်းမောင်ဆက်ပြောပြပေးမှာပါရှင
်ကောင်းပါပြီစုပူကြမ်းဖက်မှုတွေရှိခဲ့တဲ့လာရှိုမြို့မှာဒေတာရင်းတည်ငြိမ်လာတဲ့အတွက်အချို့နေရာတွေမှာလမ်းတွေပြန်ဖွင့်ပေးပြီးတော့လုံခြုံရေးချထားမှုတွေကိုလည်းလျှော့ချလိုက်တာတွေရှိတယ်လို့လာရှိုမြို့မှာလုံခြုံရေးတာဝန်ယူနေတဲ့ရဲမှုမိုးစော်လင်းကပြောပါတယ်လုံခြုံရေးတင်းကျပ်မှုတွေကိုအနည်းငယ်ဖြေလျှော့ပေးသလိုပဲဒေတာရင်းမှာထုတ်ပြန်ထားတဲ့ပုံမှန်144ကိုလည်းအချိန်လျှော့ပေးခဲ့တယ်လို့သူကပြောပါတယ
်ဒီနေ့ကတော့ကျွန်တော်တို့ထူးခြားတာတော့ကျွန်တော်တို့ကာဆီယူဒီရမထွက်အမိန့်ကိုကျွန်တော်တို့လက်ထက်ဆက်လျှော့လိုက်တယ်အခုခါတိုင်းကျွန်တော်တို့9နိုင်စုံဆက်တာဒီနေ့ကစပြီးတော့ကျွန်တော်တို့7နိုင်လျှော့တယ်မနေ့ကလည်း9နိုင်စာ4နိုင်ကျောင်းလိုက
်မေလ28ရက်နဲ့29ရက်နေ့တွေမှာမင်းမဲ့ဇိုက်ဆဆန်စူပူမှုတွေပြင်အောင်လုပ်ခဲ့တဲ့တရားခံတွေကိုဆက်လက်ဖမ်းဆီးနေတာကြောင့်ဒီကနေ့မှာထိမ့်သိမ်းခံရသူ50ကျော်ရှိလာပြီလို့လည်းရဲမှုမိုးစော်လင်းက VOA ကိုပြောပါတယ်ဖမ်းဆီးထားတဲ့လူတွေကအချို့ကိုစစ်ဆေးတဲ့နေရာမှာရှိနေပြီးတော့လာမယ့်အပတ်ထဲမှာတရားခံတွေကိုတရားရုံးထုတ်ဖို့ရှိတယ်လို့လည်းသူကပြောပါတယ
်နေ့ညကျွန်တော်တို့ဟောပါတော့6ရက်လောက်ထပ်ဖမ်းရတာအလမောဆိုတော့40နဲ့44ကို50နီးပါးဖြစ်သွားပြီပေါ့ငိုတွေကအမှုဖွင့်လာတယ်ဗျအမှုဖွင့်လာတဲ့ဟာတွေကိုကျွန်တော်တို့ကဒါစစ်ပစ်နေတာပေါ့နော်ပူပေါင်းစစ်ကြောရေးအခွင့်ရှိတယ်ဒီကျင်းဦးဒီဌာနမှာခြေပြုတာလည်းပူပေါင်းစစ်ဆေးဖွင့်တဲ့စစ်ဆေးနေသေးပေါ့။အဲ့ဒါတော့လာမယ့်ပတ်သက်တော့ဖြစ်ကောင်းဖြစ်နိုင်ပါလေ
။စုပူကြမ်းဖက်မှုအိုးအိမ်တွေကိုမီးရှို့တဲ့လုပ်ရက်တွေတောက်လျှောက်ဖြစ်ခဲ့တဲ့လာရှို့မှာညမထွက်ရအမိန့်ထုတ်ပြန်ထားပေမဲ့လည်းကုန်စီတွေစီးစင်းရမှာအခေယာကျတဲ့မျိုးဖြစ်နေတဲ့အတွက်ကုန်စီစီးစင်းမှုပြဿနာမရှိအောင်ညပိုင်းမှာအာဏာပိုင်တွေကညလုံးပေါက်တာဝန်ယူဆောင်ရွက်ပေးပြီးတော့ကားတွေဖြတ်သန်းသွားလာနိုင်အောင်ပြုလုပ်ပေးနေတယ်လို့လည်းသူကပြောပါတယ်။
ဒီညကျွန်တော်တို့လှုပ်ဆောင်ပေးရတဲ့အချက်ကလေးတစ်ချက်ဆိုရင်ကျွန်တော်တို့ကကာဖီဧရိယာဟိုကာဖီအချိန်ပေါ့နော်ညခွဲအချိန်ပဲရှိပေါ့နော်ညမလို့အချိန်မှာကျွန်တော်တို့ကကုန်ယူစည်းစိမ်မှုမရက်တန့်သွားအောင်ဆိုပြီးကျွန်တော်တို့ဒီဓာတ်ချုပ်မြို့ဖြတ်မဲ့ကားတွေပေါ့နော်အဲ့ဒါကိုကျွန်တော်တို့မြို့ဟိုဘက်ဒီဘက်မှာကျွန်တော်တို့ကသူတို့ကမြို့ဝင်တဲ့အချိန်မှာတော့ကျွန်တော်တို့တားတာပေါ့ဗျာ7နာရီဟိုဖြစ်တယ်ဟို9နာရီဆိုတော့မနေ့အထိရတော့ကျွန်တော်တို့9နာရီရနေပြီမနေ့9နာရီကျွန်တော်တို့ညမထွက်အမိန့်ထုတ်ထားတာဟုတ်အခုကြတော့မနေ့ညတော့ကျွန်တော်တို့အဲကားတွေကိုကျွန်တော်တို့ကဟိုမြို့ over date ဒီဘက်ထိပ်ပေါ့အဝင်တွေမှာသူတို့ရက်ထားတဲ့ဟာတွေကိုကျွန်တော်တို့ကခုံစီစည်းစိမ်မှုလည်းရန်ဆောင်အောင်ဆိုပြီးကျွန်တော်တို့ရဲ့ဒီရင်တန်းရရဲကားရဲ့ကျွန်တော်တို့နယ်မြေရဲကားတွေနဲ့ဒီကားတွေကိုကျွန်တော်တို့ကအပ်ပုံဘာပေါ့ register လုပ်တာပေါ့ဗျာကားရည်တော့နဲ့ပြီးကျွန်တော်တို့ကကိုဘက်ကိုကျွန်တော်တို့ဖိရနေဆွဲပေးလိုက်တယ်လမ်းကြောင်းနဲ့အဲ့လိုပဲတကားကျွန်တော်တို့ဒီဘက်လူစဘက်ကအထွက်အခွာကားတွေကိုလည်းကျွန်တော်တို့ကကပြန်ခေါ်လာလားဒီဘက်ဘက်ပေါ့နော်မန္တလေးစစ်မှတ်ကားတွေဒီဘက်ဘက်အတွက်ကိုကျွန်တော်တို့အဲ့လိုပို့ပေးတယ်ကျွန်တော်တို့ဒီနေ့ကဆိုလို့ချင်းမိုးလင်းကနေ၄နိုင်လောက်ကြီးကိုကျွန်တော်တို့အဲ့ဒါခောက်တော့ခောက်ပြန်ပို့ပေးရတာပေါ့ဒါတော့ဒီကုန်စည်စည်းမှုမရက်တက်အောင်လုပ်တဲ့တက်ပေါ့နော
်ဒီကနေ့ဇွန်လ၁ရက်နေ့ပြိပခါတွေဖြစ်ပြီး၃ရက်အကြာမှာတော့လာရှုမြို့မှာအိုးအိမ်ဆွန့်ခွာထွက်ပြေးသူဒုက္ခသည်အရေအတွက်ဟာ1400ကျော်ရှိလာခဲ့ပါပြီအဲ့ဒီထဲက300ကျော်ကိုဒီကနေ့မနေ့စောပိုင်းမှာပဲလာရှိုမျိုးပေါ်ကအာကစားကွင်းကြီးတစ်ခုမှာလုံခြုံရေးအပြည့်နဲ့နေရာချထားပေးတယ်လို့လည်းလာရှိုမျိုးပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနကလက်ထောက်ညီကြားရေးမှူးဦးဝေလင်းကပြောပါတယ်
။ရေစေးစခန်းမှာတော့လူဟာစုစုပေါင်းတော့1406ဦးရှိသွားတာပေါ့နော်။ဟုတ်ကဲ့အဲ့ဒီ1406ဦးကိုကျွန်တော်ကလူဟိုကျွန်တော်တို့များနေတဲ့အတွက်ကျွန်တော်ကတီးကြကျွန်တော်တို့ခိုင်းအာကစားကွင်းထဲမှာကျွန်တော်တို့အခန်းတွေဖွဲ့ပြီးတော့ကျွန်တော်တို့လူ308ဦးကိုကျွန်တော်တို့ရောက်ရှိပေးလိုက်ပါဆိုင်တော်ရေးစီနီယာလည်းကျွန်တော်တို့အားလုံးဒီမှာချက်ပြုတ်ပါညာလည်းအားလုံးကျွန်တော်တို့စီစဉ်သွားပြီးဖြစ်ပါတယ်။ကျမ်းမာရေးဆော့ချောင်းမှုအနေနဲ့လည်းကျွန်တော်စေကမ်းဖွင့်လုပ်ပေးထားပါတယ
်။လာရှုမြို့မှာနေထိုင်တဲ့မွတ်စလင်လူနည်းစုတွေရဲ့နေထိုင်ရေးဟာလက်ရှိအချိန်မှာတော့လုံခြုံရေးအတွက်စိတ်ပူနေရဆဲဖြစ်တယ်လို့လည်းလာရှုမြို့မှာနေထိုင်တဲ့မွတ်စလင်လူမျိုးဆရာဝန်တူကပြောပါတယ်။ရှမ်းပြည်နယ်လာရှုမြို့နယ်မြေ9အမှတ်10ရပ်ကွက်တင်ရီလမ်းပေါ်မှာမွတ်စလင်ဘာသာဝင်တူကရှမ်းမြို့သမီးတူကိုဓာတ်ဆီလောင်းပြီးမီးရှို့ခဲ့တဲ့ဖြစ်စဉ်ပေါ်မှာမကျေနပ်တာကနေအစပြုပြီးတော့မေလ28ရက်နေ့ညနေပိုင်းတပိုင်းလုံးမှာစူပူမှုတွေဖြစ်ပွားခဲ့တာပါ။စူပူမှုတွေဖြစ်ပွားအောင်စတင်ခဲ့တဲ့တရားခံကိုနေဝင်းကိုလည်းသူကျူးလွန်ထားတဲ့ပုံမှန်တွေအလိုက်အမှုဖွင့်ထားပြီးတော့ဗလီတလုံးနဲ့စာတင်ကြောင်းတွေကိုမီးရှို့ဖျက်ဆီးခဲ့တဲ့တရားခံတွေကိုလည်းအမှုဖွင့်ထားပြီးတော့ကျူးလွန်သူတွေကိုလည်းဆက်ပြီးတော့ဖမ်းမိအောင်ဆောင်ရွက်နေတယ်လို့လည်းရဲမှုမိုးစော်လင်းကပြောခဲ့ပါသေးတယ်ခင်ဗျာ။